ယူကရိန်းနိုင်ငံရဲ့မဟာဗျူဟာချက်စိတ်ကမ်းမြို့မာရူပိုကိုယူကရိန်းတို့ထိန်းချုပ်ထားစေပဲလို့ယူကရိန်းဝန်ကြီးချုပ်ဒန်နစ်ရှမီဟာကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ရုရှားတပ်တွေဝိုင်းထားတဲ့မာရူပိုမှာရှိတဲ့ယူကရိန်းတိုက်ခိုက်ရေးဓမာတွေလက်နက်ချဖို့အတွက်ရုရှားဘက်ကနောက်ဆုံးသတ်မှတ်ချက်ကြော်လွန်သွားပြီးနိုင်ရီအတော်ကြာချိန်မှာဝန်ကြီးချုပ်ရှမီဟာကရုရှားလက်ထဲဒီမျိုးမကြသေးဘူးလို့အမေရိကန်ရုပ်သံ ABC မင်းမြန်းကမ်းမှာပြောကြားလိုက်တာပါ။ဒါအပြင်ဒီမြို့မှာယူကရိန်းတပ်သားတွေရှိနေဆဲဖြစ်ပြီးအဆုံးထိတိုက်ခိုက်မှာဖြစ်ကြောင်းလည်းပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကဒီစစ်ပွဲမှာသူတို့နိုင်နေတယ်လို့ယုံကြည်ကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးမင်းမြန်းရံမှာတော့ဝန်ကြီးချုပ်ရှမီဟာကယူကရိန်းမှာမြို့ကြီးအများအပြားဟာရုရှားတပ်တွေအဝိုင်းခံနေရပေမဲ့တောင်ပိုင်းကခါစင်တမျိုးတည်းသာရုရှားတို့ထိန်းချုပ်ထားနေတာဖြစ်ကြောင်းပြောပါတယ်။ဒါအပြင်မြို့ရွာပေါင်း900ကျော်ဟာလည်းရုရှားသိမ်းပိတ်မှုကနေပြန်လွတ်မြောက်လာပြီဖြစ်တယ်လို့ယူကရိန်းအနေနဲ့အရှေ့ပိုင်းကဒွန်ဘတ်စ်ဒေသကိုအငြင်းခံအရှုံးပေးမှာမဟုတ်ကြောင်းပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကလည်းရုရှားရဲ့အဝိုင်းခံနေရတဲ့မော်ရီယိုပိုကယူကရိန်းတပ်သားတွေအသက်ခံရမယ်ဆိုရင်ရုရှားနဲ့ပြစ်လုံနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလည်းပြတ်သွားနိုင်တယ်လို့ပြောပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးဒါဟာလမ်းဆုံးနေပြီလို့ရုရှားသမ္မတပူတင်ကပြောထားတာပါ။ယူကရိန်းဝန်ကြီးချုပ်ရှမီဟာကတော့ဖြစ်နိုင်ရင်တန်တမာရေးရဖြေရှာဖို့အတွက်ယူကရိန်းကလိုလားတယ်လို့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။